ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနဲ့တရုတ်အစိုးရကမဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေလို့စစ်မှုအင်အားကြီးနိုင်ငံ20 G20 အစည်းအဝေးကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားလိုက်ပါတယ်
I convey the deep concerns of the United States regarding Beijing's increasingly provocative rhetoric and activity.
တရုတ်ပြည်သူသမ္မတနိုင်ငံကရုရှားနဲ့မဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံကိုကျွန်တော်ထပ်ပြောခဲ့ပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့9နိုင်ကြာကြာတွေ့ဆုံမှုအပြီးစနေနေ့ကသတင်းစာရှင်းပွဲမှာဝန်ကြီးဘလင်ကင်ကပြောကြားလိုက်တာပါတရုတ်ဆိုဟာဂျန်နဲ့ရက်တည်တယ်လို့မထင်ကြောင်းနဲ့ကုလသမဂ္ဂမှာဆိုရင်လဲရုရှားကိုထောက်ခံမှုပေးနေပြီးရုရှားရဲ့ဝါဒဖြန့်ချိမှုတွေကိုထပ်ပြီးတော့ဖြန့်ဝင်နေတယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ရုရှားသမ္မတနဲ့ဇွန်လ23ရက်နေ့ကဆက်သွယ်ပြောဆိုရမှာလဲရုရှားနဲ့မိတ်ဖက်ဆက်ဆံရေးတိစောက်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုဝန်ကြီးဘလင်ကင်ကထောက်ပြခဲ့ပါတယ်။ရုရှားကအထူးဆက်ဆံရေးတရက်ဖြစ်နေတုံတုံပြောဆိုနေတဲ့ယူကရိန်းပေါ်မှာကျူးကျော်မှုမှာတရုတ်ကရုရှားကိုထောက်ပံ့ကူညီမယ်ဆိုရင်ဒဏ်ခတ်အရေးယူမှုအပါအဝင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်ရရှိတွေကသတိပေးပါတယ်။တချိန်တည်းမှာပဲရုရှားတပ်တွေယူကရိန်းတောင်ဘက်ကန်ယွန်တလျှောက်ကပြန်ရုပ်သိမ်းဖို့မရှိသလိုယူကရိန်းရဲ့အရှေ့ပိုင်းဒွန်ဘတ်စ်ဒေသတစ်ခုလုံးမှာရှိတဲ့ယူကရိန်းတပ်တွေကိုခြေမုံပစ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်